နိုဝင်ဘာလ3ရက်နေ့မှာစတင်မဲ့ American သမ္မတ Donald Trump ရဲ့အာရှ၅နိုင်ငံခီးစဉ်သတင်းကိုပြောပြမှာပါဒီခီးစဉ်ဟာပိုပြီးအမှောင်ကျစေမဲ့ခေတ်သေးကိုကဘာကြီးဆက်မရောက်သွားအောင်ကြိုးပမ်းဖို့ရည်ရွယ်တဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်လို့သမ္မတအင်ဖြူတော်ကပြောပါတယ် VOA သတင်းတောက် Steve Harman ရဲ့သတင်းပေးပို့ချက်ကိုကိုကျောင်းလင်းကဆက်ပြီးတော့ပြောပြမှာပါရှင်
သမ္မတ Trump ရဲ့နှစ်ပတ်နီးပါးကြာမဲ့အာရှ၅နိုင်ငံခီးစဉ်ဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စမ်းသပ်မှုတွေနဲ့မစ္စိုင်းဒုံးကျည်ပစ်လို့မှုတွေလုပ်နေတာကိုတာစီကာကွယ်ရေးနိုင်ငံတကာလိုက်ဖိအားတွေပို့ပြီးတော့ပေးနိုင်အောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်လဲပါဝင်တယ်လို့အင်မီရိုအစ်စ်မင့်ရာရှိတူဦးက VOA ကိုပြောပါတယ်ကျွန်တော်တို့ဘက်ကမရင်ဆိုင်နိုင်မှုဆိုရင်မြောက်ကိုရီးယားရဲ့ချိန်ချောက်မှုတွေကိုပြန်ပြီးတော့မလှန်နိုင်မှုဆိုရင်ပို့ပြီးတော့အမှောင်ကျတဲ့ခေတ်ထဲမှာကျွန်တော်တို့နေသွားရလိမ့်မယ်လို့သူကဆိုပါတယ်သမရရဲ့အပြောဆိုတွေထက်သူ့ရဲ့လောက်ရက်ကပိုပြီးတော့အရေးကြီးပါတယ်။အရင်သမရတွေလက်ထက်ကတည်းကချင်းချောက်မှုတွေလှုပ်လာခဲ့တဲ့မြောက်ကိုရီးယားရဲ့လောက်ရက်တွေကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ဝိုင်းပြီးတော့ရင်ဆိုင်နိုင်မှုအထူးရောက်ဆုံးပြောင်းလဲမှုတွေနဲ့တိုးတက်မှုတွေကိုဝိုင်းပြီးတော့လှုပ်ဆောင်ရဖို့သမရထရမ်ကလှုပ်ဆောင်နေတယ်လို့လဲအဲ့ဒီအင်ပြီးတော့အစ်မင့်ရရှိကဆိုပါတယ်။သမရထရမ်ကသူ့ရဲ့အာရှခီးစဉ်ဟာတော်တော်အလုပ်များမဲ့ခီးစဉ်တစ်ခုပဲလို့လဲစင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့အင်ဂျီရောမမနီကတွေ့ဆုံခဲ့တော့မှာပြောဆိုခဲ့ပါတယ
် And I'll be going over to that part of the world in 2 weeks and stopping in numerous countries.
ဒါမဲ့သတင်းနှစ်ပတ်အတွင်းကမ္ဘာတစ်ဖက်ချမ်းနိုင်ငံတွေစီကိုကျွန်တော်သွားဖို့ရှိပါတယ်။ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားမှာပါ။ဒီခီးစဉ်ကတကယ်အလုပ်များမဲ့ခီးစဉ်တစ်ခုပါပဲ
။တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲ့ဇုံနေရာကိုသမ္မတထရမ်သွားမသွားဆိုတဲ့ကိစ္စပေါ်ခမန်းချက်တွေကအမျိုးမျိုးရှိနေတာပါ။အင်ဂျီရောရရှိတဲ့အပြောအရတော့အဲ့ဒီစစ်မဲ့ဇုံနေရာကိုသမရသွားမသွားဆိုတာကမဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ဒီနေရာကိုသွားဖို့လုံခြုံရေးကတော့စိတ်ပူစရာမရှိပါဘူးလို့လည်းအင်မီရိုအစ်မင့်ရရှိသူကပြောပါတယ်။အမေရိကန်စစ်တပ်တွေအ мян ဆုံးတိုးမြင့်ချထားနေတဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့တောင်ဘက်မိုင်၄၀အကွာမှာရှိတဲ့ကမ်ဟမ်ဖရီးစီကိုတော့ဖိတ်ကြားမှုအရသမရထရမ်သွားမယ်သဘောရှိနေပါတယ်။တရုတ်နိုင်ငံကိုရောက်တဲ့အခါမှာလည်းတရုတ်သမရရှီကျင်းပင်နဲ့မြောက်ကိုရီးယားအရေးကိုသမရထရမ်တိုးမြင့်ပြောဆိုဖို့ရှိနေပါတယ်။ကလသမကလုံချုံရေးကောင်စီကမြောက်ကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေမကြာခင်တုန်းကချမှတ်ထားတယ်ဆိုပေမဲ့မြောက်ကိုရီးယားနဲ့ကုန်သွယ်ရေး90ရာခိုင်နှုန်းရှိနေတဲ့တရုတ်အတွက်ဒီအရေးယူမှုတွေကဘာမှမပြောပါလောက်ဘူးလို့ဆိုပါတယ်ကလသမကရဲ့ဆုံးဖြတ်ချက်တွေကိုတရုတ်ဘက်ကအပြည့်အဝအကောင့်ထဲမဖော်ဘူးဆိုရင်နိုင်ငံတကာရဲ့ဆန္ဒကိုတရုတ်ကဂရုမစိုက်တဲ့သဘောပဲလို့လည်းအင်မီရိုယာရှိကပြောပါတယ်လောဆယ်မှာတော့သမ္မတထရမ့်အစိုးရအဖွဲ့ရဲ့ကိုစားသမ္မတဟောင်းဂျီမီကာတာကမြောက်ကိုရီးယားနိုင်ငံကိုသွားဖို့ကန့်လန့်ထားပါတယ်1990ခုနှစ်တုန်းကလည်းသမ္မတဘီလ်ကလင်တန်လာဖို့ကိုညှင်းပယ်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဂျမီကာတာကမြောက်ကိုရီးယားကိုတကြိမ်သွားခဲ့ဘူးတာရှိပါတယ်။လောလောဆယ်တော့အင်ဂျီရောမှာမြောက်ကိုရီးယားကိုသွားရေးကိစ္စဘာအစီအစဉ်မှလုံးမထားဘူးဆိုပေမဲ့မြောက်ကိုရီးယားရေးဖြည့်ရှင်းနိုင်မဲ့အကြံဉာဏ်ကောင်းတွေနဲ့စိတ်ကူးကောင်းတွေရှိသူတွေဘယ်သူနဲ့မဆိုပြောဆိုဆွေးနွေးဖို့အင်ဂျီရောကတော့အစဉ်နဲ့မဲလို့ပြောပါတယ်။သမ္မတထရမ့်ရဲ့စနစ်ရကြမဲ့အာရှ၅နိုင်ငံခီးစဉ်ဟာသူသမ္မတဖြစ်ပြီးတဲ့နောက်ပိုင်းအာရှကိုပထမဆုံးထွက်မဲ့ခီးစဉ်ဖြစ်တယ်လို့အကြအဆုံးထွက်မဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။အာရှခီးစဉ်ရဲ့အစပထမအဆုံးရန်နာမှာကဟာဝိုင်ကျွန်းမှာအဲ့ဒီမှာပလဲစိတ်ကန်းနှစ်ပတ်လည်ခန်းနာကိုတက်ရောက်မှာဖြစ်ပါတယ်။အဲ့ဒီကနေတဆင့်ဂျပန်နိုင်ငံကိုခီးဆက်မှာပါ။ဂျပန်မှာရှိတဲ့အမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေကိုလည်းသမ္မတထရမ့်တွေ့ဆုံမှုရှိပါတယ်။ဂျပန်ပြီးတောင်ကိုရီးယားကိုခီးဆက်တဲ့အခါမှာတောင်ကိုရီးယားကပြည်သူ့တော်မှာသမ္မတထရမ့်မင်းကွန်းပြောဆိုမှုရှိပါတယ်။အခုခီးစဉ်တွင်မှာအာရှနိုင်ငံအနေနဲ့အမေရိကန်တို့ရဲ့စီးပွားရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်ရေးကိစ္စတွေကိုပါသမ္မတဒေါ်နယ်ထရမ့်ပြောဆိုဆွေးနွေးဖို့ရှိနေပါတယ်။